ယူကရိန်းကိုအမေရိကန်ကစစ်ရေးထောက်ပံ့မှုရပ်ဆန်းလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေဟာရုရှားအန္တရာယ်ကနေဥရောပကိုကာကွယ်ခြေလှမ်းတွေဆွေးနွေးဖို့ဂျာတာပရင်းနဲ့ဘရပ်ဆဲမြို့မှာတွေ့ဆုံကြမှာပါတကယ်ကိုဥရောပလုံခြုံရေးချိတ်ချောက်ခံရသလားဒါမှမဟုတ်ကိုယ့်လုံခြုံရေးတာဝန်ကိုဥရောပကပိုထမ်းသက်လားဆိုတဲ့မေးခွန်းတွေကမရှိတော့ပါဘူးလို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒယ်လီယန်ကပြောပါတယ်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်ဘီလျံ840တန်ဖိုးရှိဘက်ပေါင်းစုံကာကွယ်ရေးအစီအစဉ်ကိုချပြရမှာအခုလို့ပြောခဲ့တာပါအဖွဲ့ဝင်နိုင်ငံတချို့မှာအစိုးရအဖွဲ့နဲ့စီးပွားရေးကမခိုင်းမာတာလူထုကတန်ရက်များနေတာလက်ရအစိုးနိုင်ငံရေးကတက်လာနေပြီးရုရှားဘက်ကိုညှို့လာနေတာတွေကစိန်ခေါ်ချက်တွေဖြစ်နေပါတယ်အချင်းတွေကလိုအပ်နေတဲ့အတိုင်းပြက်ပြက်သားသားလုပ်ဖို့ပြင်ဆင်ထားသလားလိုအပ်ချက်တိုင်းရည်မှန်းချက်ကြီးကြီးအချိန်ဟုန်ကောင်းကောင်းနဲ့လုံတိုင်းစွမ်းဖို့အစဉ်သစ်ဖြစ်နေသလားဆိုတာကကျမတို့ရင်ဆိုင်နေရတဲ့မေးခွန်းဖြစ်ပါတယ်လို့ von der Leyen ကပြောကြပါတယ်မြင့်သက်နိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဟန်တန်းနိုင်စွမ်းရည်ကိုအခြားဥရောပတိုင်းပြည်တွေထိတိုးချဲ့ဖို့ပြည်သက်သမ္မတ Emmanuel Macron ကအကြံပြုထားပါတယ်